စကိုင်းတိုင်းမှာစစ်ရေးပဋိပက္ခတွေကြီးထွားလာနေတာနဲ့အမျှအရက်သားတည်ဆုံးမှုတွေလည်းတိုးလာနေပါတယ်မနေ့တော့ကလည်းမုံရွာမြို့ကတင်းဆောင်လာတဲ့စစ်ဆောင်ဒုက္ခတွေရှိရာမိုးညစ်တမုတ်တွေဖျားဝင်တဲ့ကိုလက်နက်ကြီးကြီးကြားရောက်ပောက်ခွဲခဲ့ပြီးတော့တေဆုံထင်ရရသူတွေလည်းရှိခဲ့တဲ့အကြောင်းဒေသခံတွေကပြောပါရယ်စကိုင်းတိုင်းကလက်နက်ကိုင်ပဋိပက္ခတွေကြောင့်ထိခိုက်တေဆုံမှုရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကိုခင်မောင်စိုးမင်းကပြောပြပေးပါမယ်ရှင်
စကိုင်းတိုင်းမုံရွာမြို့နယ်တဝိုက်ကကြေးရွာတွေမှာစစ်ကောင်စီတပ်တွေနဲ့ဒေသခံတော်လှန်ရေးတပ်ဖွဲ့တွေရဲ့ထိတိုက်ထိတွေ့မှုတွေတဖြည်းဖြည်းပိုများလာနေပြီးအရက်သားထိခိုက်သေဆုံးမှုတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။မနေ့မေလ23ရက်တနင်္လာညကလည်းစစ်ကောင်စီရဲ့လက်နက်ကြီးကြီးစစ်ရှောင်တွေခိုးလုံနေတဲ့မိုးညင်းတန်ဘုတ်တွေဖျားဝင်တဲ့ကိုကြားရောက်ခဲ့တယ်လို့ဒေသခံတဦးက VOA ကိုပြောပါတယ်
မအုံဘိကလည်းလက်နဲ့ကြည့်ရတော့တော့သူ့ရဲ့မနေ့ကမအူဝပစ်တာလို့ဆိုတယ်တယောက်တည်းခုနှစ်ယောက်ခံရတယ်မိုးညင်းထဲမှာကအခုနောက်ပိုင်းမှာစစ်ဆောင်အရာတွေအများများနေရာတနေရာရဖို့အတွက်ကဝယ်လူရဝင်နေရတဲ့အချိန်ပေါ့ပြည့်တယ်အဲစစ်ဆောင်မနေ့ကကြာလာတော့တလုံးကအဲ့မိုးညင်းရဲ့လက်ကန်တွေကိုကြာတယ်တလုံးကအဲ့စစ်ဆောင်တွေဒီနန်းပေါ့ကြာတယ်လို့သိကြတယ်ဗျတလုံးမကောက်ဘူးပေါ့
မုံရွာတဝိုက်မှာတိုက်ပွဲတွေခက်စိတ်စိတ်ဖြစ်လာတဲ့အတွက်ဖျားဝင်တဲ့ကိုရောက်လာတဲ့စစ်ရှောင်းကတထောင်နီးပါးရှိပြီလို့လည်းခန့်မှန်းထားပါတယ်စစ်ကောင်စီဟာဖျားရဲ့အနောက်ဘက်မအူဂိတ်စခန်းနဲ့အရှိဘက်ဆယ်ကြီးသောရွာမှာစခန်းချထားပြီးလက်နက်ကြီးနဲ့ပစ်ခတ်တာတွေရှိနေတယ်လို့လည်းဒေသခံတွေကပြောပါတယ်အဝေးထိန်ဒရုန်းနဲ့တိုက်ခိုက်မှုကြောင့်တချို့ကျေးရွာတွေမှာထိခိုက်သေးဆုံးသူတွေလည်းရှိတယ်လို့ပြောပါတယ်စကိုင်းတိုင်းကလက်နက်ကင်ပြိပခါတွေနဲ့ထိခိုက်သေးဆုံးမှုအခြေအနေကိုတော့တီးခြားအတည်ပြုလို့မရသလိုစစ်ကောင်စီနဲ့လက်နက်ကင်အတိုက်ခံအင်အားစုတွေကသတင်းထုတ်ပြန်တာမျိုးလဲလက်တလောမတွေ့ရသေးပါဘူးမုံရွာမြို့ရဲ့အနောက်ဖက်ကန်ရင်းမာပင်စလင်းကြီးစတဲ့လက်ဘရောင်းတောင်ကျင်းဒီစီမံကိန်းရှိတဲ့နေရာတွေမှာလဲစစ်ကောင်စီတပ်တွေနဲ့ဒေသခံတွေရဲ့တိုက်ပွဲတွေရှိနေပါတယ်ဒီနေရာမှာစစ်ကောင်စီကတရုတ်ကျင်းဒီစီမံကိန်းကိုအ धिक လုံခြုံရေးယူထားပေးပြီးမြေမြုပ်မိုင်းအသုံးပြုမှုတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းကလက်နက်ကင်ပြိပခါတွေအတွင်ဒေသခံတွေတပ်ဖြတ်ခံရတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။မကြသေးခင်ကမြင်းမှုမျိုးနယ်လက်ထုတ်တော်ကျေးရွာဖုန်းကြီးကျောင်းမှာထွက်ပြေးခိုလုံနေတဲ့အရက်သား30ကျော်ကိုစစ်ကောင်စီနဲ့ထောက်ခံသူလက်နက်ကင်တွေကတပ်ဖြတ်ခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်တွေနဲ့ဖြူစော်ရီတပ်တွေလက်ချက်နဲ့တေဆုံးကြသူတွေထဲမှာအသက်မပြည့်သေးတဲ့ကလေးငယ်တွေလည်းပါဝင်တဲ့အကြောင်းအသက်မသေးပဲကြံရည်သူတွေက VOA ကိုပြောပြပါတယ်ခင်ဗျာ
ဒီမိုးညက်တံမုတ်တွေဖျားဝင်တဲ့ပြစ်ခတ်မှုကြောင့်ဒေသခံတွေတေဆုံးတဲ့တဲ့ရင်ဟာမှန်ကန်မှုမရှိကြောင်းစစ်ကောင်စီကတော့ဒီကနေ့နောက်ပိုင်းမှာပဲတဲ့ရင်ထုတ်ပြန်ထားပါတယ်